သီရိနိုင်ငံနိုင်ငံမှာတော့ဝန်ကြီးချုပ်ရနီလ်ဝီခရာမစင်ဂေကဒီကနေ့ယာယီသမ္မတအဖြစ်နဲ့အကြံသစ္စာချိန်ဆိုပါတယ်လွှတ်တော်ကသမ္မတတွေကိုရွေးချယ်မခန့်အပ်ခင်အထိဝီခရာမစင်ဂေကယာယီသမ္မတအဖြစ်နဲ့တာဝန်ယူသွားရမှာပါစင်ကာပူနိုင်ငံကိုကြာသပတေးနေ့ကသွားရောက်တဲ့ကော့တဘာယာရာဂျာပါခ်ဆာကစင်ကာပူကသီရိလင်္ကာတန်ယုံကိုနှုတ်ထွက်စာလှမ်းပို့ခဲ့တာပါသူရဲ့သမ္မတနှုတ်ထွက်စာကိုဒီကနေ့တရားဝင်လက်ခံလိုက်တဲ့အတွက်ခွဲစည်းပုံအရသမ္မတတဲ့ခန့်အပ်မှုကိုဆက်လက်ဆောင်ရွက်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌကပြောကြားပါတယ်။ဆန္ဒပြမှုတွေကြောင့်ဗိုလ်ထုနေတုန်းကမော်ဒီဗ်ကျွန်းနိုင်ငံကိုထွက်ပြေးသွားတဲ့သမ္မတထောင်းရာဂျာပါခ်ဆာဟာစင်ကာပူဘုံကိုရောက်မှနှုတ်ထွက်စာတင်ခဲ့တာဟာလမ်းမှာသမ္မတအဖြစ်ကင်းလွတ်ခွင့်ကိုအသုံးချနိုင်အောင်ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ရာဂျာပါခ်ဆာကိုပုဂ္ဂိုလ်ရေးခီးစဉ်အဖြစ်နဲ့ပြည်ဝင်ခွင့်ပြုခဲ့တာဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ်။သူစင်ကာပူမှာခေါ်လုံခွင့်လျှောက်ထားခြင်းမရှိသလိုစင်ကာပူကလည်းခေါ်လုံခွင့်ပေးလို့မရှိဘူးလို့နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Gotabaya Raja Paksa ဟာ Saudi Arabia နိုင်ငံကိုမသွားခင်မှာစင်ကာပူမှာခေတ္တနေလိမ့်မယ်လို့တင်ပြလင်ကလုံခြုံရေးရပ်ကွက်သတင်းတွေကပြောပါတယ်။ Dambara Raja Paksa နှုတ်ထွက်သွားတဲ့အတွက်ဆန္ဒပြပြည်သူတွေဝမ်းသာနေကြပါတယ်။ညမထွက်ရအမိန်ထုတ်ပြန်ထားတဲ့ကိုလံပုံမြို့တော်မှာတော့ဒီကနေ့တောက်ကြနေမှာအခြေအနေတွေတည်ငြိမ်နေပါတယ်ရှင်။